တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံအဆင့်နှစ်အရာရှိတဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမုံကျုံအပြည့်အစုံကြီးရမှာဇန်နဝါရီ9ရက်နေ့တိုင်းလှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အဆိုအရတော့အိုလံပစ်ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့အတွက်ပမုံကျုံရွာမှာတွေ့ဖို့အတွက်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုသူတို့အနေနဲ့လက်ခံကြအောင်မြောက်ကိုရီးယားဘက်ကဒီနေ့တောက်ကြံနေမနေ့ကအကြောင်းပြန်လာခဲ့တယ်လို့ပြောထားပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့မကြသေးခင်ကပြန်လည်ရရှိခဲ့တဲ့ဆက်သွယ်ရေးလမ်းကြောင်းကိုအသုံးပြုပြီးတော့ခြေသတင်းဘက်တွေ့ဆုံမဲ့နိုင်ငံကိုယ်စားလှယ်အဖွဲ့ကိုဘယ်သူတွေဦးဆောင်မယ်ဆိုတာကိုဆုံးဖြတ်သွားဖို့မျှော်လင့်တယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တင်ဟွန်းကပြောပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆွေးနွေးပြောဆိုမှုတိုင်းဟာကိုရီးယားတွန့်ပြန်မှာဆက်ဆံရေးတွေတိုးတက်လာဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ရှုမြင်ထားကြပြီးတော့ဒါကဒေသတွင်းတည်ငြိမ်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစီရင်ခြင်းမှုကိုရှေ့လမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တိတ်မချခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှအဲ့လိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။